ပြနာသိမ်းမှုစန့်ကျင်ကန့်ကွက်တဲ့ရန်ကုန်တိုင်းမြောက်တကုံမြို့နယ်ကဆန္ဒပြပွဲကိုပြစ်ခတ်ဖြိုခွဲခဲ့တာကြောင့်ဆန္ဒပြတဲ့သူတဦးဦးကောင်းထိမှန်သေးဆုံးခဲ့တယ်လို့ဒဏ်ရာသူတွေလည်းရှိခဲ့ပါတယ်ဒီအကြောင်းကိုတော့မဆုမုံကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ
လေနေဆက်လက်မယ်ဆက်လက်မယ်ဆက်လက်ပါဆက်လက
်ဆက်လက်
တကုံမြို့သိမြောက်ပိုင်းမြို့နယ်35ရပ်ကွက်ပင်လုံခွေအနီးဘုံမင်းအောင်လမ်းထိန်နားမှာဆန္ဒပြပြည်သူ100ကျော်ဆန္ဒပြနေတဲ့အချိန်လက်နက်ကင်တပ်ဖွဲ့ဝင်တွေရဲ့ကြီးထိမှန်လို့အမျိုးသားတဦးခေါင်းထိမှန်ပြီးအသက်ဆုံးခဲ့ရပါတယ
်အစံပုံးစားဖြစ်တယ်တံမိုးတွေတောင်းလျှောက်ပြင်းတယ်ကျွန်တော်ဖြစ်ပေးခြင်းတွေဆုပ်သွားတယ်ဆုပ်သွားတဲ့အချိန်မှာကျွန်တော်နည်းနည်းဖြားကြည့်လိုက်တဲ့အချိန်မှာချိန်ထားတယ်ချိန်ထားတော့ရာဘာကြီးနေတင်လာဒါမဲ့တကယ်ပြစ်လိုက်တော့ပထမတစ်ချက်ချော်သွားတယ်နောက်တစ်ချက်ကျတော့ဖောင်းလို့ပြီးတော့အဲ့မှန်ကျွန်တော်ရှေ့တက်ရတယောက်ပဲသူကျသွားတာခေါင်းပဲတက်ပြတယ်ငါထင်မှတ်ကုန်ဝင်သွားတယ်အဲ့ကျွန်တော်တို့ကလမ်းမေးကိုဆင်းပြေးပြီးတော့အဲ့နောက်နေပဲပြုတ်တက်ကျပြီးတော့မှအဲ့နောက်ဆုံးကျမှပြန်ဆွဲကြတာပြန်ဆွဲတဲ့အချိန်ကြီးကိုဒီဟွာလူဟွာတက်ချိန်ကြီးပါလာတယ်လာပြီးတော့ကောက်တဲ့အထိကိုသူလမ်းထဲကိုတောက်လျှောက်ဝင်ပြီးတော့ကျစ်လာတယ်ဘလို့ပုံလေးမျိုးစီးနေတာလေဆိုအခုကသူတို့ကရက်ွက်လမ်းလေးကိုမသိဘူးလမ်းမထက်ဆန္ဒမပြဘူးဆိုပြီးတော့ပဲသူတို့ပြောတာပဲဒါပေမဲ့လမ်းမထက်ဆန္ဒမပြလေလမ်းကြိုက်ထဲမှာပြလေကျွန်တော်တို့ပြစ်နေတာပဲဟိုထိုင်းမကင်နဲ့ပြစ်တာပဲပိုစာကင်နဲ့ပြစ်တာပဲဘလို့ပဲဖြစ်ဖြစ်လမ်းထက်ရှိတယ်ဆိုပြီးတော့ကျွန်တော်တို့လုံချင်လို့လုံနေတာ
ဖြစ်စဉ်မှာကိုယ်တိုင်ကြုံတွေ့ခဲ့ရသူတူကဖြစ်စဉ်နဲ့ပတ်သက်ပြီးပြောပြလာတာပါတည်ဆုံးသွားသူကတော့49ရက်ွက်နေအသက်25နှစ်အရွယ်ရှိတဲ့ကိုချင်းမင်းသူဖြစ်ပြီးတော့အိမ်အောင်ရှိအမျိုးသားတဦးဖြစ်ပြီးဇနီးနဲ့၃နှစ်အရွယ်ကလေးငယ်တဦးကြံရှိခဲ့ပါတယ်ပထမအတန်ဘုံစပြီးတော့ပြစ်သွင်းတဲ့အချိန်မှာဆန္ဒပြသူတွေကနောက်ကိုပြန်ဆုတ်နေတဲ့အချိန်တနက်ထောင်ပြီးပြစ်ဖောက်လိုက်တာဖြစ်ပြီးတနက်နှစ်ချက်ဖောက်တာမှာတော့တစ်ချက်ကဒိုင်းကာနေတဲ့သူကိုထိမှန်သွားခဲ့တာဖြစ်ပါတယ်သူအပါဝင်နောက်ထပ်ကြီးထိသူတဦးနဲ့ထိခိုက်ဒဏ်ရာရသူတချို့လည်းရှိတယ်လို့အခင်းဖြစ်ရမှာကူညီပေးနေတဲ့လူမှုကူညီရေးအဖွဲ့ဝင်တယောက်ကပြောပြပါတယ်
။ဟိုကတောက်ထီပါတယ်ဒီကတော့အားလုံးတည်ပြီးသားချင်းမင်းတွေဆိုတဲ့တယောက်ပေါ့နော်။တော့တယောက်ကကြတော့အဲတေးကိုခိုင်ဆိုတဲ့တယောက်၅နှစ်၄၂နှစ်ကျော်ကခင်ဗျာ။သူကအဲ့တော့အခုကသူကဒီပေါင်းထီတာဒီကစီးပုံလို့နားလည်မှုတွေကြောင့်ဆိုတော့ power of operation လုပ်ပြီးပါခင်ဗျာ။ပြီးတော့သူကလက်လက်ကျိုးပါတယ်။လက်ကျိုးတဲ့ကိစ္စကိုတော့ဗတ်ပြန်မှာ operation လုပ်ပါပြောတယ်စီးပါတယ်။အဓိကဟိုတေးကြတော့စီးပုံမဟုတ်ဘူးပေါ့ဗျာ။ဆိုတော့အဲလုံးစားကဒီလက်ချက်ပေါ့နော်လက်ကော power ထိတာမဟုတ်ဘူး။အဓိကတော့ပေါင်းထီတာကိုသိကြတယ်ခင်ဗျာ။အဲ့တော့သူတို့ပဲနားလည်ဖို့လွဲပြီးတော့ဗိုက်ဒီဗိုက်လည်းပြောကြတယ်ဒါပေမဲ့ဒီအကြောင်းပြောလို့ရှိရင်အခုပဲကျွန်တော်ဒီဟိုဆုံးသွားတဲ့ညီလေးရဲ့ဒီပေါ်နာပေါ့နော်သူကဆုံးသွားတဲ့နေရာနားမှာအခုညီလေးတယောက်ကနေတော့သူကောက်ထားတဲ့ဆိုရင်ခြေစံတုံးကြရတယ်ခင်ဗျာခြေစံဆက်တယ်ခြေနဲ့လုံထားဆိုတာခြေဆက်လို့ပြောရပါဘောတယ်မလားခြေစံတုံးတော့လို့တွေ့တယ်ပေါ့ဆိုတော့ဟိုအထီွားတဲ့နေရာလုံးမှာဒီဘုံမရမှာထိတဲ့နေရာလုံးကသူကတန်များကိုဖောက်ဝင်တာဗျာဆိုတော့အဲ့ဒါတော့ကျွန်တော်ကဒါကိုခြေဆက်လို့အဲ့ခြေဆက်တယ်လို့ယူဆရအောင်ပေါ့နော်
နောက်ထပ်ထိခိုက်မှုအနေနဲ့35ရက်ွက်တွင်ကမန္တလေးလမ်းနဲ့စကိုင်းလမ်းမှာဝင်းပိုက်ကိုထိခိုက်သူနောက်နရွက်ကိုထိခိုက်သူပေါင်းနောက်ထပ်နှစ်ယောက်ရှိနေပြီးသူတို့ရဲ့အခြေအနေကတော့စိုးရိမ်စရာမရှိပါဘူးလို့သိရပါတယ်ဒီကနေ့မှလည်းနေမျိုးတွေမှာတပိတ်ဖြိုခွဲမှုကြောင့်အသက်ဆုံးခဲ့ရသူတွေရှိနေပါတယ်လက်ရှိဖေဖော်ဝါရီလ1ရက်နေ့ကနေစလို့စစ်အုပ်ချုပ်ရေးကောင်စီအာဏာသိမ်းပြီးခရဲကအာဏာရှင်ကိုစန့်ကျင်နေကြတဲ့ပြည်သူတွေရဲ့တပိတ်ဖြိုခွဲမှုဖြစ်စဉ်တွေပါဝင်ဖမ်းဆီးခံရပြီးတဲ့နောက်တည်ဆုံသူတွေပါအပါဆိုရင်တော့ဒီကနေ့အထိတည်ဆုံသူပေါင်းကအယောက်80ထက်မနည်းရှိနေပြီဖြစ်ပါတယ်ရှင်
။မြောက်ကုံမှာဆန္ဒပြတဲ့သူတဦးတည်ဆုံသွားခဲ့တာနဲ့ပတ်သက်ပြီးတော့မဆုမုံပြောပြသွားတာဖြစ်ပါတယ်